ယူကရိန်းစစ်ဘက်ကလူဟန်စ်ပြည်နယ်ရဲ့နယ်မြေအလုံးနီးပါးကိုသိမ်းပိုက်ထားလိုက်ပြီဖြစ်ကြောင်းအင်္ဂါနေ့မှာရုရှားဘက်ကပြောဆိုလိုက်ပါတယ်။ဒါပေမဲ့ယူကရိန်းဘက်ကလည်းသူတို့တပ်တွေဟာစုခွာမပေးဘဲစီဂီယိုနိုဒိုနက်မြို့ကလမ်းနေမှာရုရှားတပ်တွေကိုခုခံတိုက်ခိုက်နေစေဖြစ်တယ်လို့ပြောဆိုပါတယ်။ရသက်တပတ်အတော်ကြာတိုက်ခိုက်ပြီးနောက်လူဟန်စ်စစ်သားရဲ့68ရာခိုင်နှုန်းလောက်ကိုသိမ်းပိုက်ထားနိုင်ပြီလို့ရုရှားကာကွယ်ရေးဝန်ကြီးဆာဂျီယိုရှိုအီဂူကပြောဆိုပါတယ်။ယူကရိန်းသမ္မတဗလာဒီမာဇာလင်စကီကတော့မြို့ထဲမှာယူကရိန်းတပ်တွေလက်လျှော့အရှုံးမပေးဘဲဆက်လက်တိုက်ခိုက်နေတဲ့အကြောင်းတနင်္လာနေ့ကဗီဒီယိုမင်ကုန်းမှာပြောဆိုခဲ့ပါတယ်။မြို့တော်ဝန်အိုလက်ဆန်ဒါကလည်းယူကရိန်းတပ်တွေဟာလက်ရှိနေရာတွေမှာအခိုင်အမာနေရာယူထားစေဖြစ်ကြောင်းအင်ကာနေ့မှာပြောဆိုပါတယ်။တိုက်ပွဲတွေအတွင်းထိခိုက်ကြဆုံးမှုအများအပြားရှိတယ်လို့လည်းရုရှားနဲ့ယူကရိန်းနှစ်ဖက်စလုံးကအပြန်အလှန်ပြောဆိုပါတယ်။ဖေဖော်ဝါရီလ24ရက်နေ့စစ်ပွဲစတင်ခြင်းကစပြီးယူကရိန်းစစ်သုံးပန်း6489ဦးကိုဖမ်းမိခဲ့ပြီးပြီးခဲ့တဲ့9ရက်အတွင်းမှာတင်126ဦးကိုဖမ်းမိခဲ့တယ်လို့ရုရှားကာကွယ်ရေးဝန်ကြီးကပြောဆိုခဲ့ပါတယ်။ယူကရိန်းသမ္မတအချံပေးပုဂ္ဂိုလ်ကတော့တိုက်ပွဲအတွင်းအရှုံးအနိုင်သတင်းတွေကြောင့်စိတ်မပြတ်ကြဖို့ကိုလည်းယူကရိန်းတွေကိုတိုက်တွန်းခဲ့ပါတယ်။